မန်ရီလိုအမည်ပေးထားတဲ့ Super Typhoon မုန်တိုင်းဟာဖိလစ်ပိုင်ကမ်းရိုးတန်းကိုစနေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးလူပေါင်း6သိန်းခွဲကျော်ကြိုတင်ပြီးနေအိမ်တွေကနေဘေးလွယကိုပြောင်းရွှေ့ခဲ့ရပါတယ်။မန်ရီဟာလာမဲ့တနင်္ဂနွေနေ့မွန်လွယ်ပိုင်းမှာနိုင်ငံလူကြီးအများဆုံးကျွန်းလဲဖြစ်ပြီးတော့အထက်ကစီးပွားရေးလုပ်ငန်းတွေရှိတဲ့လူစုံကျွန်းကိုဒါမှမဟုတ်တိုက်ဖုန်းမုန်တိုင်းဖြစ်နေဆက်လက်တိုက်ခိုက်ဖို့ရှိပါတယ်။တနင်္လာနေ့မှာတော့မနီလာမြို့ရောမြောက်ဘက်ကနေတဆင့်တောင်တုပ်ပင်လယ်ကိုဖြတ်ကျော်ဝင်ရောက်ဖို့ရှိပါတယ်။စနေနေ့မှာမန်ရီမုန်တိုင်းဟာတနအိမ်မှာအမြင့်ဆုံးလေတိုက်နှုန်းမိုင်ပေါင်း122မိုင်နဲ့လူနေကျဲပါတဲ့ကာတမ်ဒေါနတ်ကျွန်းကိုစူပါတိုင်ဖုန်းမုန်တိုင်းဖြင့်ဝင်ရောက်ခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲလေတိုက်နှုန်းကတနအိမ်မိုင်200မိုင်အထိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းကြောင့်46ပင်မြက်လှိုင်းလုံးကြီးတွေကာတမ်ဒေါနတ်ကန်ယိုရန်ကိုရိုက်ခတ်ပြီးမြို့တော်မနီလာနဲ့တခြားထိခိုက်လွယ်တဲ့ကန်ယိုရန်ဒေသတွေမှာလာမဲ့48နာရီအတွင်း3မီတာကျော်အထိမုန်တိုင်းဒီရေလိုက်အန်တီရကျရောက်နိုင်တယ်လို့ခန့်မှန်းထားကြပါတယ်။